American ပြည်ထောင်စုမှာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးနှမျိုးရဲ့ဘေးအန္တရာယ်ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုဆန့်သတ်ဖို့တနင်္လာနေ့ကစပြီးတော့ကြဲကြဲပြန့်ပြန့်စတင်လှုပ်ဆောင်လိုက်ပါတယ်။ဂျော်ဂျီယာပြည်နယ်ဆာဗာနာမြို့မှာမိမိဆန္ဒအလျောက်ဆေးဆန့်သတ်ခံသူတဦးကိုမနေ့က American အခြေစိုက် Moderna ဆေးကုမ္ပဏီကပထမအကြိမ်ကာကွယ်ဆေးဆန့်သတ်ထိုးပေးခဲ့ပါတယ်။ဒီဆေးနှမျိုးကို American အမျိုးသားကူးစက်ရောဂါကာကွယ်ရေးဌာနကသုတေသနပြုထုတ်လုပ်ထားတာပါ။နောက်သတင်းပတ်တွေအတွင်းမှာဒီကာကွယ်ဆေးတွေကိုနိုင်ငံတွင်းမှာအမကြီးကောင်းသူ3000ကျော်နဲ့ဆန့်သက်သွားမှာဖြစ်ပါတယ်။အခုလိုနောက်ပိုင်းအဆင့်ဆန့်သက်မှုတွေမှာကာကွယ်ဆေးထိုးပေးထားသူတွေဟာ COVID-19 ကူးစက်မှုရှိမရှိကိုစောင့်ကြည့်လေ့လာသွားမှာပါ။အခုဒီကာကွယ်ဆေးနှမျိုးရဲ့နောက်ပိုင်းအဆင့်ဆန့်သက်မှုရလဒ်တွေကိုနိုဝင်ဘာလလောက်မှာအစောဆုံးသိနိုင်မယ်လို့အမျိုးသားကူးစက်ရောဂါကာကွယ်ရေးဌာနအကြီးအကဲဒေါက်တာအန်သိုနီဖောက်ချီကပြောပါတယ်။တကယ်လို့ဒီကာကွယ်ဆေးတွေဆန့်သက်အောင်မြင်မယ်ဆိုရင် Moderna ဆေးကုမ္ပဏီကကာကွယ်ဆေးတန်900ထုတ်လုပ်သွားဖို့စီစဉ်ထားပြီး2020ခုနှစ်ကစပြီးနှစ်စဉ်1 ဘီလီယံအထိထုတ်လုပ်သွားဖို့မျှော်မှန်းထားပါတယ်ရှင်။